မြန်မာနိုင်ငံကနေဖွဲ့ပြေးလာတဲ့ရိုဟင်ဂျာတောင်းဝတ်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုဘင်္ဂလားဒေ့ရှ်ကစောင့်နေတယ်လို့တာဝန်ရှိသူတွေကကြာသာပြီးနေမှာပြောပါတယ်။လောလောဆယ်မှာနေဇရက်ချော့ကပြန့်ကျဲနေတဲ့စခန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ဘဇားဒေသကဗဟိုစခန်းတစ်ခုတွေကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဘေးရန်တွေကူညီခဲ့တဲ့ဆရာဝန်ကြီးမူဖာဇာဟိုစင်ချောဒရီမာယာကကြာသာပြီးနေမှာပြောပါတယ်။ပြောင်းရွှေ့တာပြီးသွားရင်တခြားစခန်းတွေအားလုံးကိုပိတ်ပစ်မယ်လို့လည်းဝန်ကြီးချောဒရီကပြောပါတယ်။ကျွန်တော်တို့ညီမချက်က1988ခုနှစ်ကတည်းကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေအားလုံးကိုတနေရာထဲမှာထားဖို့ဖြစ်ပါတယ်လို့ဝန်ကြီး6တရီက VOA ဘင်္ဂလားဒေ့ရှ်ဘာသာဌာနကိုပြောတာပါ။ဩဂုတ်လကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရိုဟင်ဂျာတွေအလုံးကြီးနဲ့ဝင်လာတာကြောင့်1988ခုနှစ်ကတည်းကရောက်နေတဲ့လူတွေနဲ့ဆိုရင်စုစုပေါင်း8000ကျော်ရှိသွားပါပြီ။လက်ရှိမှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်သတ်မှတ်ထားကြတာကယူဂန္ဒါနိုင်ငံက PDPD ဒုက္ခသည်စခန်းဖြစ်ပြီးလူဦးရေ 28,500 လောက်ရှိပါတယ်။ကညာနိုင်ငံက The Dubs ဒုက္ခသည်စခန်းမှာတော့လူကြီး2,400ကျော်လောက်ရှိပါတယ်။ဩဂုတ်လ25ရက်မတိုင်ခင်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေအပါအဝင်လူပေါင်း100,000ကျော်ကိုကူညီဖို့ရမုံငွေဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂကကြေညာပေးနေမှာပြောထားပါတယ်။